နိုင်ငံလုံးအကြိုင်းတာနဲ့တဘာဝဘေးအန္တရာယ်ရေဘေးကြုံနေရပေမဲ့လည်းရွေးကောက်ပွဲကျင်းပဖို့ရက်နီးကပ်လာပြီဖြစ်တဲ့အတွက်နိုင်ငံအပြောင်းလဲမှာရွေးကောက်ပွဲဟာအရေးကြီးရာကြောင့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ဆရာရှိရာတွေကိုကြိုတင်ပြင်ဆင်ထားဖို့လိုတယ်လို့88ကျောင်းသားကောင်းဆောင်ကပြောဆိုလိုက်ပါတယ်။မဲဆန္ဒရှင်ပြည်သူတွေကိုရွေးကောက်ပွဲဆိုင်ရာအသိပေးမှုတွေစောင့်ကြည့်လေ့လာမှုတွေကိုကြိုတင်ပြင်ဆင်လှုပ်ဆောင်နေပါတယ်လို့လည်းဆိုပါတယ်။အသေးစိတ်ကိုတော့မဆုမုံကဆက်လက်ပြောပြပေးသွားမှာပါရှင်။
ဟုတ်ပါတယ်ချင်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းနဲ့ရခိုင်ပြည်နယ်စတဲ့တိုင်းနယ်ပြည်နယ်ဒေသကြီး၄ခုကိုတဘာဝဘေးအနေနဲ့ကြာရောက်နေတဲ့အရေးပေါ်အခြေအနေအဖြစ်သမရကကြေညာထားရတယ်လို့အခြားတိုင်းနယ်ပြည်နယ်တွေမှာလည်းလူပေါင်းသိန်းနဲ့ချီရေဘေးဒဏ်တင့်နေပါတယ်။အိုးအိမ်တွေနစ်မြုပ်ပြီးတော့ရေဘေးဒုက္ခသည်စခန်းတွေနဲ့ရေဘေးလွတ်ရာတွေမှာခိုလုံနေရတယ်လို့ကျွမ်းနွားတရိတ်ဆန်တွေပါနေထိုင်ရေးစားသောက်ရေးအခက်အခဲတွေဖြစ်နေကြရတာပါ။ဒီလိုမျိုးတနိုင်ငံလုံးရေဘေးတင့်နေတဲ့အခြေအနေမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့2015အထွေထွေရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောက်အမည်စရင်းတင်သွင်းမှုကိုတတ်မှတ်ထားတဲ့နောက်ဆုံးရက်ကိုထပ်ပြီးတော့တိုးပေးလိုက်ပေမဲ့ရွေးကောက်ပွဲကျင်းပမယ့်ရက်အပြောင်းလဲဖြစ်မယ်လို့တော့တရားဝင်ကြေညာမထားပါဘူး။ဒီလိုမျိုးအခြေအနေဖြစ်နေပေမဲ့လို့နိုင်ငံအတွက်အရေးကြီးအပြောင်းလဲဖြစ်တဲ့ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်စရာရှိတာတွေကိုကြိုတင်ပြင်ဆင်ထားကြဖို့လိုတယ်လို့88မျိုးဆက်ပွင့်လင်းလူအဖွဲ့ကြီးကကိုမင်းစရာကပြောပါတယ
်။ဒီလိုဒုက္ခရောက်နေတဲ့စီသူတွေကတော့သူတို့ရဲ့စာဝတ်ရေး၊စီသားစုရေး၊စာသူပဒေခံရေးတို့သူတို့ကဒုက္ခရောက်နေမှာပဲ။ဒီရေးပြီးသိနေတဲ့ဒေသမှာရှိတဲ့ပြည်သူအဲဒီဒီနဲ့ဆက်လက်ခုမှာ12ခုလောက်ကဖြစ်နေတာကိုနော်ရွေးကောက်ပွဲမဲထဲဖို့ကိစ္စကမဲစီဘတ်ချီချီဖို့ကိစ္စရောလူမတို့ကောင်းနေမှာမထက်နိုင်ဘူးဒါအောင်လို့ဒီတော်တို့ကအရှိတရားရလက်ခံရပါမယ်ဘို့တော့ညပနောက်ကညပေါင်း90လောက်ကျန်တဲ့ချိန်မှာဒီရွေးကောက်ပွဲကိုကျွန်တော်နိုင်ငံလုံးအနေနဲ့အောင်မြင်ကြမှနိုင်ဖို့ပြည်သူတွေလည်းရွေးကောက်ပွဲမှာအောင်စုဝင်ကြစားနဲ့ပါဝင်လာဖို့အတွက်ကိုလည်းကျွန်တော်တက်နိုင်ဆုံးလုပ်ဆောင်ရမယ်လို့ပြောပြီးစတယ်လေအားကြောင့်လည်းတက်နိုင်ဆုံးကျွန်တော်နိုင်ငံပုဂံတွေဝိုင်းလို့ပြောပါပါ
အခုလက်ရှိအခြေအနေမှာမဲဆန္ဒရှင်စည်ရင်မှားယွင်းမှုတွေနဲ့အတူရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုတွေအားနည်းနေတာတွေအတွက်လည်းအသိပညာပေးမှုတွေနဲ့စောင့်ကြည့်လေ့လာမှုတွေကို88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကလှုပ်ဆောင်နေပါတယ်လို့ဦးမင်းစရာကပြောပါတယ
်။စောင့်ကြည့်လေ့လာရေးနဲ့အစည်းအဝေးလှုပ်ဆောင်ရေးပါနော်။အဲ့ဒီလုပ်ငန်းစဉ်တွေလုပ်ရတဲ့အတွက်ကိုအသိပညာပေးတဲ့ဟောပြောပွဲတွေအသိပညာပေးတဲ့သင်တန်းတွေကိုစဉ်ဆက်ပပြလုပ်ကိုယူရထားပါတယ်။ဥပမာမဲသေးပိုင်ခွင့်ရှိတဲ့လူတွေရဲ့မဲသေးမော်နော်မဲသေးမှာပါဝင်ရေးဒါလို့မပါဝင်လာခဲ့ရင်လည်းပါဝင်အောင်ဘယ်လိုလုပ်လဲဆိုတဲ့ဥဒ္ဒတာတွေပေါ့နော်။နောက်တစ်ခုကဒီရေတော့ပြောနေကြရင်မဲတန်လာရှင်လူတွေအားလုံးမဲရုံမှာလာပြီးတော့ကိုယ်တိုင်ကိုယ်စားမဲလာထည့်ပြီးအတွက်ကျွန်တော်စီရုံးပဲလှုပ်ဆောင်မယ်။ဥပမာဒီပါလို့ကျွန်တော်ကော်မရှင်ကထုတ်ထားတဲ့ဥပဒေတွေမြို့ဥပဒေတွေရေတော့ပြောနေပတ်သက်တဲ့စီမင်းစီစီခံတွေအဆောက်ကြီးလေးလာရတဲ့ပတ်သက်တဲ့စီမင်းစီခံတွေကိုပတ်သက်အဝဲနဲ့ဖြစ်အောင်ဆောင်ရွက်နေကြတယ်ပေါ့ဗျာ။အာဒီဇောဒီမိုကရေစီရေတော့ပြောတာကုလပ်ပြီးတော့တရားမျှတတဲ့အန်ရှင်းနဲ့ရေတော့ပြောစုစည်းခြင်းနဲ့စံတာတော်လို့မှရှိတယ်သို့သောတကယ်တမ်းဖြစ်မဖြစ်ဆိုတဲ့အပိုင်းမှာတော့ဟာကရွေးကောက်ပွဲကိုဥဆောင်ပေးမှပေးမယ်ကော်မရှင်နဲ့အဖြစ်အလာရပါတီနဲ့အစိုးရဖွဲ့မှလည်းတစ်ဖက်မှာတာဝန်ရှိတယ်လို့တစ်ဖက်မှာကလည်းမေဆာနာရှင်ပြည်သူတွေမှလည်းတာဝန်ရှိတယ်လို့ကျွန်တော်မြင်တယ်လေသို့သောဒီတာဝန်တွေကပါတယ်လေနော်အခုနေသူဆိုတာပါတယ်လေဆိုတာကိုပြည်သူအများဆိုတာမသိဘူးပြည်သူတွေများများသိလာအောင်တိုက်တွန်းလို့ဆိုနေတာပါ
88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းကကျောင်းသားခေါင်းဆောင်ကိုမင်းစရာဦးဆောင်ပြီးတော့ရန်ကုန်တိုင်းဒေသကြီးတကုံမြို့တဲ့၄မြို့နယ်ဖြစ်တဲ့တောင်တကုံမြောက်တကုံအရှေ့ပိုင်းနဲ့တကုံစိတ်ကမ်းမြို့နယ်တွေမှာရွေးကောက်ပွဲဆိုင်ရာအသိပညာပေးမှုနဲ့ပတ်သက်တဲ့ဟောပြောပွဲတွေနဲ့သင်တန်းတွေကိုစတင်ပို့ချပေးနေပါတယ်လို့ပွင့်လင်းလူအဖွဲ့စည်းကကိုတန်းမြင့်အောင်ကပြောပါတယ်
ကျွန်တော်တို့လုံခွင့်ရသလောက်ကိုလုပ်သွားပါမယ်ဒီတရားတော်ပေါ်လွတ်လပ်တရားများစတဲ့ဟာမဖြစ်ဘူးဆိုလို့ရှိရင်လေကျွန်တော်တို့ကတော့ဒီဟာလေးတွေတိုင်းဒီမှာအားလုံးရှိတယ်။ဒီပိုင်းတွေမှာတော့ကက်ကတ်ရှိရှိတယ်။ဒီပိုင်းတွေမှာတော့ပညာမှုရှိတယ်ဆိုတာကိုကျွန်တော်တို့ကတော့ဒီမကြောက်တမ်းမရွံ့တမ်းထောက်ပံ့ပြောပါမှာဖြစ်တယ်။ဒီဟာလေးပေါ်မှာပေါ့နော်အားနဲ့ကက်ကတ်ချက်တွေပိတ်ပင်ချက်တွေရှိလာရင်လည်းဒါလေးပေါ်မှာကျွန်တော်ကတော့ရဆိုင်မှုအတွက်ခုလက်ရှိမြန်မာပြည်ရဲ့ရုပ်ောက်ပွဲကထောင်ချောက်တရာအများကြီးထောက်ကြီးတဲ့အကြီးအကျယ်ကိုတော့မီဒီယာတွေအတွက်ကောအမျိုးမျိုးကက်ကတ်ချက်တွေဖြစ်လာနိုင်တယ်လို့ကျွန်တော်တို့တွေကကြွေးထားတယ်အဲ့ဒီအတွက်ကိုလည်းဒီအောက်ကြီးမဲ့လူတွေကလည်းပြင်းနေကြတဲ့အတွက်ကိုတော့ကျွန်တော်အခုသင်တန်းတွေလုပ်နေကြတယ်ခင်ဗျာ
88မျိုးဆက်ចောင်းသားတွေဦးဆောင်တဲ့88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းဘက်ကဩဂတ်စ်လ10ရက်နေ့ကကြာရောက်တဲ့28နှစ်မြောက်ရှီလီလုံဒီမိုကရေစီအရေးတော်ပုံအထိမ်းအမှတ်အဖြစ်နဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာနိုင်ငံရေးအရဖန်ခံထားရသူတွေတရားရင်ဆိုင်နေရတဲ့ចောင်းသူចောင်းသားပြည်သူလူထုတွေကို2015ရွေးကောက်ပွဲမတိုင်ခင်ချွင်းချက်မရှိအမြန်ဆုံးပြန်လှည့်ပေးဖို့နဲ့2015ရွေးကောက်ပွဲမှာတိုင်းရင်းသားနဲ့ဒီမိုကရေစီအင် ားစုတွေအနိုင်ရရေးဝင်းရံကြဖို့ကိုလည်းဆုံးဖြတ်ခဲ့ကြပါတယ်ရှင်။